ကျောင်းနိုင်ငံကဓာအပိစယုံတစ်ခုမှပောက်ကွဲမှုဖြစ်လာကြောင်းလူ၂၁ယောက်ထက်မနည်းသေဆုံးပြီး၅ယောက်ဒဏ်ရာရသွားတယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ဟူပိုင်ပြည်နယ်အလဲပိုင်းဒဏ်ရာမြို့မှာဖိအားမြင့်ရင်တွင်ငွေပိုက်ပောက်ကွဲတာလို့တာဝန်ရှိသူတွေကပြောပါတယ်။ကြာတာပြည်နယ်ကအဲ့ဒီပောက်ကွဲမှုဟာကျောင်းနိုင်ငံဆက်မှုလုပ်ငန်းတွေမှာမတော်တဆဖြစ်ရတွေမကြာခဏဆိုသလိုဖြစ်နေတဲ့အထက်ကနောက်ဆုံးထွက်လာတဲ့ဖြစ်ရဖြစ်ပါတယ်။ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေပါတယ်။ကျောင်းနိုင်ငံမှာဆက်မှုလုပ်ငန်းပိုင်းဆိုင်ရာစံနှုန်းသတ်မှတ်ချက်တွေအားနည်းတာကြောင့်နှစ်ပေါင်းများစွာပြစ်တင်ဝေဖန်ထားခံရတာပါ။ဒါပေမဲ့လည်းအခြေအနေတိုးတက်လာအောင်လုပ်မယ်ဆိုပြီးတရုတ်ဆိုရတာဝန်ရှိသူတွေကအခိုင်အမာပြောဆိုထားပါတယ်ရှင်။